ဥရောပကိုရွှေ့ပြောင်းထုတ်ကတဲ့အစုလိုက်ပြုံလိုက်ရောက်လာတာနဲ့ဒါဟာဥရောပကိုအစ္စလာမ်ဆွမ်းမိုးလာစေတယ်လို့ပြောပြီးဆန္ဒပြကြတဲ့ဂျာမနီကပက်ဂျီတာအစ္စလာမ်ဆန့်ကျင်အဖွဲ့ဦးစီးတဲ့လူမှုစုဝေးပွဲတွေကိုစနေနေ့ကဥရောပမျိုးကြီးအတော်များများမှာပြုလုပ်ကြပါတယ်ပက်ဂျီတာကိုထောက်ခံသူထောင်ပေါင်းများစွာဟာဒီလှုပ်ရှားမှုစတင်ခဲ့တဲ့ဂျာမနီနိုင်ငံဒရက်စတန်မြို့မှာဆန္ဒပြခဲ့ကြတာပါပက်ဂျီတာထောက်ခံသူ200လောက်စတင်တဲ့ဆန္ဒပြခဲ့တဲ့နိုင်သလန်ကအမ်စတာဒမ်မြို့တော်မှာတော့အရိကျောင်းနိုင်ငံကြီးရဲတွေနဲ့ဆန္ဒပြသူတွေကြားပဋိပက္ခတွေဖြစ်ပါတယ်ဆန္ဒပြသူတွေနဲ့ဆန္ဒပြသူတွေကိုဆန့်ကျင်တဲ့အုပ်စုနှစ်စုကြားရဲတွေကဝင်ရောက်ဖြန့်ပြေးပေးပြီးအုပ်စုနှစ်စုစလုံးကလူအတော်များများကိုဖမ်းပါတယ်ဗြိတိန်နိုင်ငံမှာတော့ဘက်ဂျီတာထောက်ခံသူ200လောက်ကဘာမင်ဂမ်မြို့မှာပထမဆုံးကေဝင်ဆန္ဒပြတာပါပြီးခဲ့တဲ့နှစ်တုန်းကရွှေပြောင်းဒုက္ခတဲ့တသန်းခွဲလောက်ဝင်လာတာမျိုးဒီနှစ်ထပ်မကြုံသေးခြင်းဘူးလို့ဆန္ဒပြပွဲဥဆောင်သူကပြောပါတယ်အစ္စလာမ်တွေပုံများလာတာနဲ့လွတ်လပ်မှုပုံနေသွားတာမျိုးလက်တွေ့ကြုံရပြီးသူတို့ဟာပြဿနာကြီးတက်ဖြစ်လာတယ်လို့လည်းပြောပါတယ်တချို့ကတော့မွတ်စလင်အများပြားအနောက်တိုင်းလူမှုအဖွဲ့အစည်းနဲ့ရုံးနှုံးနိုင်စွမ်းမရှိတဲ့အတွက်စိုးရိမ်တယ်လို့ဆိုပါတယ်တခြားဆန္ဒပြပွဲတွေကို Czechoslovakia နိုင်ငံကပရာခ်ဘရန်နိုပိုလန်ကဝါဆော်ဆလိုဗေးကီးယားကဗရာတီစလာဗာပြင်သစ်ကကယ်လီစ်နဲ့မွန်တလီယာပြင်ဩစတြီးယားတောင်ပိုင်းကဂရက်စ်တို့မှာလည်းတွေ့ရပါတယ်ဒုက္ခတဲ့အရေးအတွက်အများပြားလက်ခံဖို့ EU ဥရောပသမဂ္ဂတောင်းဆိုချက်ကို Czech သမ္မတနိုင်ငံ Slovakia Hungary နဲ့ပိုလန်နိုင်ငံတွေကကန့်ကွက်ပါတယ်